ဒီပြီးခဲ့တဲ့ရက်ပိုင်းကအစ်စ်ဖွင့်လင်းလိုက်တယ်လေဒီရွှေပန်းပေါ့ဒီရန်ကုန်မြို့ရဲ့ရွှေဟောင်းအမွေနဲ့အဆောင်အုံတွေကြားမှာတည်ရှိနေတော့လေဒီရှေ့ရောက်မွေနဲ့အဆောင်အုံတွေကိုထိခိုက်မှုရှိတယ်ဆိုပြီးတော့ဒီအမားတို့ရန်ကုန်မြို့ပြအမွေနဲ့ထိနေဆောက်ရှောက်ရေးအဖွဲ့ကပြောထားရည်လေရှိရပေါ့နော်အဲ့ဒါဘာကြောင့်အမားတို့ပြောထိုင်တာလဲရှင
်အမားတို့ပြောခဲ့တယ်ဒီမှာရှေ့ရောက်မွေနဲ့အဆောင်အုံတွေကိုထိခိုက်တယ်လို့မဟုတ်ဘူးပေါ့နော်ဒီမြင်ကွင်းပေါ့ဒီပတ်ဝန်းကျင်မှာရန်ကုန်မြို့ရဲ့ရေးစီဆုံးအမွေနှစ်ဆောင်အုံတွေတစုတဝေးရဲ့တည်ရှိရနေရဖြစ်တယ်။နောက်ဒီရန်ကုန်မြို့လည်းအမွေနှစ် area ထဲမှာမှဒီကုံတယ်လန်းနဲ့ဘက်ဆူရန်လန်းထောင်ဆိုတာတကယ်ကိုရေးစီဆုံးနေရာထဲမှာပါတယ်ပေါ့နော်။ထိတ်တန်းနေရာထဲမှာပါတယ်။အဲ့တော့အဲ့လိုနေရာမျိုးမှာဆောင်အုံတစ်ခုပေါ်လာတယ်။ဒီဆောင်အုံကြီးငကိုရှိပြီးသားရှင်းအောင်ဝင်နှစ်ဆောင်အုံတွေနဲ့လိုက်ရောညီထွေဖြစ်တဲ့ပုံမျိုးဖြစ်စေခြင်းနဲ့လို့အမတို့တောက်လျှောက်ပြောခဲ့တာဖြစ်ပါတယ်
။ဟုတ်ကဲ့။ဒီအဆောင်အုံတည်ရဲ့နေရာကရောအရင်ကဘယ်လိုအဆောင်အုံပုံစံမျိုးရှိခဲ့ရလဲရှင်။
ဟိုအရင်တော့အဲ့ဒီနေရာမှာ White Way and Lake Lodge ဆိုတဲ့ကုန်တိုက်ကြီးရှိခဲ့တယ်။အဲ့ခေတ်ကတော့အကြီးဆုံးပေါ့နော်။နောက်ပြီးတော့အရန်လဲပြီးသူကလက်ရမြောက်အရန်လဲလှပတဲ့အဆောင်အုံရှိရှိခဲ့တယ်ပေါ့နော်။အဲ့အဆောင်အုံပြီးရဲ့နောက်မှာဒီအစိုးရရုံအဆောင်အုံတွေဖြစ်လာတယ်။နောက်ကုန်တွေလဲရအဆောင်အုံတော့အဲ့မှာမိလောင်သွားပြီးနောက်ပိုင်းမှာဒီနောက်ဆုံးပေါ်လာတဲ့အဆောင်အုံပေါ့ခုကတော့
ဟုတ်ကဲ့အခုဒီလက်ရှိမှာပေါ့နော်ဒီမြန်မာနိုင်ငံမှာဒီရှင်းအောင်မွေနေအဆောက်အုံတွေချမှာအဆောက်အုံတွေစောင့်မယ်ဆိုလို့ရှိရင်ပေါ့နော်ဘယ်လိုပုံစံမျိုးစောင့်ရမယ်ဆိုပြီးတော့လေဥပဒေအရာဒီပြဋ္ဌာန်းထားတဲ့ဥပဒေမျိုးတွေရောရှိလားရှင
်ဥပဒေအနေနဲ့တိကျပြဋ္ဌာန်းထားတာမျိုးမရှိဘူးလက်ရှိမှာရှိနေတဲ့ဥပဒေတွေကရှင်းအောင်မွေနေထင်းထင်းဆောက်ရှောက်ရေးဥပဒေ1998ကထုတ်ခဲ့တဲ့ဟာနောက်ကဒီ2015မှာထုတ်တဲ့ရှင်းအောင်အဆောက်အုံများထင်းထင်းဆောက်ရှောက်ရေးဥပဒေဆိုတာမျိုးတွေရှိတယ်အဲ့ဒီဥပဒေတွေမှာကပြဋ္ဌာန်းတဲ့အခါမှာရန်ကုန်မြို့မှာရှိတဲ့ငွေနှစ်ဆောင်တော်တော်များကိုအကျုံးမဝင်တဲ့ပြဋ္ဌာန်းချက်တွေလည်းရှိနေတယ်။နောက်ပြီးတော့အဲ့ဒီထဲမှာလည်းတိတိကျကျဒီဆောင်အုံဒီကိုဘယ်လိုမျိုးဆက်ပြီးတော့ထိန်းသိမ်းမယ်ဆိုတဲ့ဟာမှာတိတိကျပြဋ္ဌာန်းထားခြင်းမရှိဘူးပေါ့နော်။အဲဆက်သွားလို့ပဲဒီဆောင်အုံရဲ့မြင်ကွင်းနဲ့ပတ်သက်ပြီးဒီဆောင်အုံပဝင်ချင်းကပြီးသူကလက်ရာတွေနဲ့နိုင်ရုံညီထွေအဖြစ်အောင်ဆောင်လုပ်ရမယ်ဆိုတဲ့ဟာတွေမှာဥပဒေနဲ့တိတိကျပြောဖို့ကအရန်ခက်ပါတယ်။
ဟုတ်ကဲ့ဆိုတော့ဒီအမားတို့ဒီ YHD အဖွဲ့အနေနဲ့ရောဒီရွှေဘန်းဘက်ကတာဝန်ရှိသူတွေနဲ့ဒီပြောဆိုညီနိုင်မှုတွေရှိနေပြီလားမှာ
ကျွန်တော်တို့ဘက်ကပြီးခဲ့တဲ့လမှာဒီရွှေဘန်းအဆောင်အုံကတာဝန်ရှိတဲ့သူတယောက်နဲ့တွေ့ဆုံထားရှိတယ်။ကျွန်တော်တို့ဒီအချက်လက်တွေပြပြထားတယ်ပေါ့နော်ဆက်စောကပြောသလိုမျိုးကြာလိုက်ရောညီထွေးရဲ့ပြီးသူကလက်ရပုံစံမျိုးဖြစ်တဲ့နယ်ဆိုတဲ့အကြောင်းတော့ဒီမြင်ကွင်းဒီတောက်လျှောက်မှာသတိထားမိမယ်ဆိုလို့ရှိရင်ဒါကခီးသွားလုပ်ငန်းတွေအရင်ရေးကြည့်ရနေတာဖြစ်တယ်ဒီပတ်ဝန်းကျင်မှာမနေ့တိုင်းနေ့တိုင်းမှာလမ်းလျှောက်ပြီးတော့သွားနေတဲ့ခီးသွားဧည့်သည်တွေရှိတယ်။အော်ဒီခီးသွားဧည့်သည်တွေရှိရနေပြောနေတာကခီးသွားဧည့်သည်တွေကရန်ကုန်မှာတရက်ကလေးပဲပို့နေမယ်ထားပါတော့ပေါ့နော်။ဒီလိုအဆောက်အုံတွေကိုချီဖို့အတွက်တရက်ကလေးပဲပို့နေမယ်ဆိုရင်တော့မှဒီတရက်စာမှာရန်ကုန်အတွက်နိုင်ငံခြားဝင်ငွေတွေအများကြီးရမယ်။အဲ့တော့ဒီလိုနေရာမြင်ကွင်းနေရာအရန်အေးကြီးရဲ့အတွက်ကြောင့်မို့လို့ဘီသူကလည်းရဘိုင်းကိုလည်းထိမ့်သိမ့်ပေးဖို့မြင်ကွင်းဘိုင်းကိုလည်းထိမ့်သိမ့်ပေးဖို့ဆိုပြီးတော့သူတို့နဲ့ညှိနှိုင်းပြောဆိုထားတာရှိတယ်။နောက်ကျွန်တော်တို့ဘက်ကဖြစ်ချင်တဲ့ပုံစံလေးပေါ့အဲ့ဒီဟာလေးကိုလည်းသူတို့ကိုအဆိုပြုထားတာမျိုးရှိပါတယ်ရှင့
်ဟုတ်ကဲ့ဒါဆိုဒီရွှေဘန်းအဆောက်အုံတည်ရှိတဲ့မြေ area တစ်ဝိုက်မှာဆိုရင်ရောဒီရှေးဟောင်းအမွေနှစ်အဆောက်အုံတွေကဘယ်နှလုံးလောက်ရှိမလဲမှာ
အဲ့ပတ်ဝန်းကျင်မှာဆိုရင်တော့ဒါဇင်နဲ့ချီပြီးရှိရလို့ပြောလို့ရပါတော့ဒါဇင်နဲ့ချီပြီးဆိုတာထက်အဓိကအရေးကြီးတာကဒီအဆောက်အုံတွေမူလလက်ရာတိုင်းရှိနေုံများမကဘူးဒီ20ရာစုစောပိုင်းလက်ရာမျိုးပြမြင်ကွင်းပုံစံအတိုင်းမှာရှိသေးတယ်မျိုးပြမြင်ကွင်းဒီလမ်းကြီးပါမပြောင်းမလဲရှိနေသေးတယ်နောက်ပြီးတော့ရှိနေတဲ့အဆောက်အုံတွေမှာဆိုတော့တကယ်အရေးပါတဲ့အရေးကြီးတဲ့အဆောက်အုံကြီးရရှိနေရပေါ့နော်ဟိုမှာတရားရုံးချုပ်လို့အဆောက်အုံမျိုးတွေဥပမာဆိုလဲကျင်းနံရုံးရှိမယ်ဒီဘက်ချမ်းမှာလောကနဲ့အဆောက်အုံရှိမယ်ဒီပတ်ဝန်းကျင်တစ်ဝိုက်ကတကယ်အရေးပါအရေးကြီးတဲ့လက်ရာနဲ့အရန်ကောင်းတဲ့အဆောက်အုံတွေရှိပဲရှိနေရရှိ
ဟုတ်ကဲ့ဆိုတော့ဒီရွှေဘန်းအဆောက်အုံပုံစံကလေဘလိုပုံစံမျိုးပေါ့နော်ဘလိုပုံစံမျိုးထဲမှာပါဝင်နေလဲပြီးတော့ဒီဘေးနားကဒီရှင်းအောင်မွေနေအဆောက်အုံနေနဲ့ရှင်ဘလောက်ထိကွာခြားချက်ရှိနေလဲဆိုတာလည်းပြပြရပါရှင
်ဒါကတော့ဟိုသွားကြည့်တဲ့သူတိုင်းသိတာပဲပေါ့နော်သူမှကတော့ရှင်းအောင်ဆောက်အုံနေလိုမျိုးဒီအမှုစိတ်လက်ရပြောက်မှုနေတော့မပါဘူးပေါ့ဟုတ်ကဲ့အဓိကဟိုဘီသူကပညာရှင်တွေကတော့ဒါကိုပို့ပြီးတော့သုံးသပ်ပြနိုင်မှာပါရှင်အဓိကကတော့အရင်ရှိနေတဲ့မျိုးပြပုံစံမှာ तू อ่ะထူးခြားခြားကြီးဖြစ်နေတာပေါ့เนาะအဲ့ခါကျတော့ဒီပတ်ဝန်းကျင်မှာငကိုရှိနေတဲ့ intact ဖြစ်နေတဲ့မထိမယွင်းမပြတ်မယွင်းရှိနေတဲ့ဟာကြီးပြည့်စည်သွားမှာ तू တော့ဆိုရင်တော့
ဟုတ်ကဲ့ရှင်ဒီအမားတို့ဒီ YHD အဖွဲ့အနေနဲ့ရောဒီရှစ်ဆက်ပြီးတော့ရွှေဘန်းအဆောက်အုံတင်းနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအကြံပြုချက်တွေပြုလုပ်သွားဖို့ရှိမလဲရှင
်ဟုတ်အခုလက်ရှိရှိနေတဲ့ဟိုဆွေးနွေးချက်တွေအရဆိုလို့ရှိရင်ကျမတို့ဘက်ကလည်းသူတို့ကိုအတက်နိုင်ဆုံးကူညီသွားဖို့ရှိရဲနောက်အဆိုပြုချက်ကိုလည်းသူတို့လက်ခံမယ်လို့မျှော်လင့်ပါတယ်ပိုပြီးကောင်းတဲ့အခြေအနေပဲဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဟုတ်ကဲ့ပါရှင်။အခုလက်ရှိဒီရန်ကုန်မြို့မှာဆိုရင်ရောဒီမြို့ပြ area မှာလေဒီရှေးဟောင်းအမွေနှစ်အဆောက်အုံတွေကဘယ်နှလုံးဘယ်နှခုလောက်ရှိမလဲရှင်
။အဲဒါကတတိကျကျပြောဖို့တော့ခက်တယ်ပေါ့နော်။ အမြို့ရငွေနှိမ့်လို့ကျမတို့ဖွဲ့အနေနဲ့ခံယူထားတာဆိုလို့ရှင်ရန်ကုန်မြို့တစ်မြို့လုံးမှာဆိုထောင်နဲ့ချီပြီးရှိရလို့ကျမတို့ကယူဆထားတယ်။ကျမတို့လုပ်နေတဲ့ဒီအဆောင်စင်းကောက်ယူမှုပုံစံအရလည်းဒါကိုပြောနိုင်တာပေါ့နော်။ဒါပေမဲ့လောလောဆယ်မှာငါရန်ကုန်မြို့တော်စီမံသားရေးကော်မတီကနေပြီးတော့တက်မှတ်ထားတဲ့အဆောင်စင်းရတော့189လုံးပဲရှိတယ်။ဒါကတော့နိုင်ငံပိုင်အဆောင်အုံနေနော်ဖျားချောင်းကန်နေ charge တွေလိုမျိုးအဲ့လိုအဆောင်တွေပဲဆိုတာထည့်ပြီးတော့ပြောထားသေးတာပေါ့အဲ့တဲမှာကျမတို့ကဒီပုဂ္ဂလိကပိုင်းအဆောင်အုံတွေကိုပါထည့်သွင်းပြီးတော့အလုပ်နိုင်အောင်လို့ကျမတို့စူးစမ်းနေပါတယ်
ဟုတ်ကဲ့ပါဟုတ်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါ